မေရိကန်နိုင်ငံရေးမှာအစ္စရေးနိုင်ငံနဲ့အရှေ့လယ်ပိုင်းဒေသရဲ့အရေးဟာအဓိကအခန်းကဏ္ဍတစ်ရပ်ကနေပါဝင်နေပါတယ်။အမေရိကန်ဟာအစဉ်အလာအရအစ္စရေးနိုင်ငံကိုအမြဲတမ်းကြားကန်ထောက်ခံပေးနေခဲ့တဲ့နိုင်ငံဖြစ်သလိုအမေရိကန်နိုင်ငံရေးလောကမှာဂျူးအတိုင်းဝိုင်းရဲ့အစ္စရေးနိုင်ငံအရေးလော်ဘီလုပ်အရေးဆိုပေးနေတဲ့အဖွဲ့အစည်းကြီးတွေကလည်းဩဇာကြီးပါတယ်။ဒီတစ်ပတ်ထဲမှာတော့ AIPAC လို့ခေါ်တဲ့ဩဇာအကြီးဆုံးIsrael American ပြည်သူရေးရာကော်မတီရဲ့စီဝေးဘွဲတရက်ကို Washington DC မြို့တော်မှာကျင်းပခဲ့တယ်။ကိုယ်စားလှယ်ပေါင်း 12,000 လောက်တက်ရောက်တဲ့ဒီနှစ်ပတ်လည်စီဝေးဘွဲကြီးကို American ဒုတိယသမ္မတ Joe Biden ကိုယ်တိုင်လည်းရောက်ရှိလာခဲ့ပြီး Israel နိုင်ငံအတွက်အစိုးရိမ်ဆုံးကိစ္စတစ်ခုဖြစ်နေတဲ့ Iran နိုင်ငံ Nuclear ပြဿနာနဲ့ပတ်သက်လို့ American ပြည်ထောင်စုရဲ့မူဝါဒကိုအခုလိုပြတ်ပြတ်သားသားပြောပြသွားခဲ့ပါတယ်
။ Iran from acquiring a nuclear weapon period. Period.End of discussion, period. Prevent, not contain, prevent.
Iran နိုင်ငံမှာ nuclear လက်နက်တွေရရှိမသွားစေရေးအတွက်တားဆီးသွားရမှာပဲဖြစ်ပါတယ်။ဒါဟာလုံးဝတားဆီးသွားရမယ့်ကိစ္စပဲဖြစ်တယ်လို့ဒုတိယသမ္မတ Joe Biden ကပြောသွားတာပါ။ Iran နိုင်ငံတွေပတ်လည်ဝိုင်းပြီးကိုယ်နိုင်ငံရည်တည်ရေးအတွက်အမြဲတက်လှမ်းထားရတဲ့ Israel နိုင်ငံအတွက် Iran လိုနိုင်ငံမျိုးမှာ nuclear လက်နက်တွေရသွားမယ်ဆိုတာဟာအစိုးရအရဆုံးကိစ္စတစ်ခုဖြစ်ပါတယ်။ဒါကြောင့်ပဲတကယ်လို့မြန်အီရန်မှာနျူကလ িয়ার လက်နက်တွေတည်ဆောက်နေပြီဆိုရင်စစ်ရေးအရလက်ဦးမှုရယူပြီးတိုက်ခိုက်ချေမုန်းသွားရလိမ့်မယ်လို့အစ္စရေးနိုင်ငံကချင်းချောက်ထားပါတယ်။အီရန်နိုင်ငံကတော့သူ့နိုင်ငံမှာလုပ်နေတာတွေဟာငြိမ်းချမ်းတဲ့နျူကလ িয়ার စွမ်းအင်အစီအစဉ်တွေပဲဖြစ်ပါတယ်လို့ပြောထားပါတယ်။အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကလည်းအီရန်နိုင်ငံမှာနျူကလ িয়ার လက်နက်မထုတ်လို့ရေးတန်တမန်နီးလန်းအရစူးစမ်းလို့မရရင်စစ်ရေးနည်းနဲ့ဖြည့်ရှင်းဖို့ပါအစဉ်အသင့်ဖြစ်နေပြီလို့ပြောလာပါပြီ
။ Well, big nations can't bluff.And presidents of the United States cannot and do not bluff. And President Barack Obama is not bluffing. He is not bluffing.
နိုင်ငံကြီးတွေဆိုတာဟာချင်းချောက်ဟောက်စားနေလို့မရပါဘူး။ American နဲ့သမ္မတ Obama ကလည်းချင်းချောက်ဟောက်စားတာမျိုးတွေမလုပ်ပါဘူးလို့ဒုတိယသမ္မတ Joe Biden ကပြောသွားတာပါ။ American အပါအဝင်အနောက်နိုင်ငံတွေအနေနဲ့ Iran နိုင်ငံကိုညှိနှိုင်းဖြောင်းဖြားနေကြဆဲဖြစ်ပေမဲ့ဒီလိုညှိနှိုင်းနေတဲ့ကာလမှာကိုအီရန်နိုင်ငံကနျူကလ িয়ার လက်နက်တည်ဆောက်ဖို့အတွက်ရှေ့တိုးလှုပ်ဆောင်နေတယ်လို့အစ္စရေးနိုင်ငံခေါင်းဆောင်တွေကသတိပေးနေတာမို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပုံရပါတယ်။ညှိနှိုင်းလို့မရရင်ပြက်ပြက်သားသားလှုပ်တော့မယ်ဆိုတဲ့သဘောပါ။ဂျေရုဆလင်မှာရှိနေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နတန်ယာဟုကလည်း AIPAC ညီလာခံကိုဂျိုရုကနေတဆင့်အခုလိုဓာတ်ရိုက်မိန့်ခွန်းပြောကြားခဲ့ပါတယ်
။ Diplomacy has not worked. Iran ignores all these offers. It's running out the clock.It has used negotiations, including the most recent ones, to buy time to press ahead with its nuclear program.
တန်တမန်နီလန်းတွေဟာအလုံးမဖြစ်ပါဘူး။အီရန်နိုင်ငံဟာကမ်းလှမ်းချက်တွေအားလုံးကိုပယ်ချနေပါတယ်။အဲဒီတော့အချိန်တွေကုန်တဲ့ကုန်နေပါပြီ။အခုလောလောဆယ်မှာကိုဒီညှိနှိုင်းနေတယ်ဆိုတဲ့အချိန်တွေကိုသုံးပြီးအီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုဆက်လုပ်နေပါတယ်လို့ဝန်ကြီးချုပ်နတန်ယာဟုကပြောသွားတာပါ။ American Israel AIPIC အဖွဲ့ကြီးအနေနဲ့ကတော့အီရန်နိုင်ငံနဲ့ပါလက်စတိုင်းပေါ်ထားရှိတဲ့အစ္စရေးအစိုးရရဲ့သဘောထားကိုလုံးဝအုံတုံထောက်ခံပါတယ်။ဒါ့အပြင်လည်း Jewish Voice of Peace ငြိမ်းချမ်းရေးအတွက်ဂျူးတို့ရဲ့အသံဆိုတဲ့အဖွဲ့မျိုးကတော့ဒီသဘောထားကိုဝေဖန်ဆန့်ကျင်ပါတယ်။ AIPAC အဖွဲ့နှစ်ပတ်လည်ညီလာခံလုပ်နေတဲ့ဒီတစ်ပတ်အတွင်းမှာပဲဂျူးငြိမ်းချမ်းရေးအသံအဖွဲ့ကဝါရှင်တန်မြေအောက်ယထာဘူတာယုံနေမှာကြော်ညာဆိုင်းပုတ်ပေါင်း100လောက်စိုက်ထူပြီး AIPAC အဖွဲ့ဟာဂျူးလူမျိုးတွေအားလုံးကိုကိုစားမပြုပါဘူးလို့ဆိုပါတယ်။J Street လို့ခေါ်တဲ့တခြား Jew အဖွဲ့အစည်းတစ်ခုရဲ့ပြောခွင့်ရပုဂ္ဂိုလ် Alan Elsler ကလည်း
For those people who want to support Israel, who love Israel, but do not want to support every single policy of the Israeli government, who do not want to support
Israel နိုင်ငံကိုကျွန်တော်တို့ချစ်ပါတယ်။ဒါပေမဲ့ Israel အစိုးရရဲ့လုပ်ရတဲ့မူဝါဒအားလုံးကိုတော့ထောက်ခံနေလို့မရပါဘူး။ Jordan မြေအနောက်ဘက်ကမ်းမှာတိမ့်ပိုက်ထားတာတွေရုပ်သိမ်းဖို့ Jew အခြေချအင်အားစောက်လုပ်နေတာတွေကိုရပ်တန့်ဖို့စတာတွေကိုငြိမ်းချမ်းရေးအတွက်ရှေ့ရှုပြီးတောင်းဆိုကြရပါလိမ့်မယ်လို့ Alan Elsler ကပြောသွားတာပါ AIPIC အဖွဲ့ကြီးရဲ့အဖွဲ့ဝင်တွေကတော့အင်္ဂါနေ့ညီလာခံကြီးအပြီးမှာ American Congress လွှတ်တော်ကိုချီတက်ပြီးအရေးဆိုကြဖို့ရှိနေပါတယ်ခင်ဗျာ